မရေးမှာတင်ပြပေးခဲ့တာပါခင်ဗျာအခုတော့ကချင်ပြည်နယ်အတွင်းကဆစ်ရှောင်းနေစားတောက်နေထိုင်ရေးအခက်ကြုံရတဲ့တရင်ကိုပြောပြပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းရွာမှာမကြာခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တိမ့်ရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေဟာတမခန့်ကျေးရွာအနီးတစ်ဝိုက်မှာ900ကျော်လောက်ရှိနေစေပဲလို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖားကတ်မြို့ဝန်းကျင်မှာလည်း900ကျော်လောက်ခိုးလုံနေစေဖြစ်ပြီးလူမှုရေးအသင်းတွေအလှူရှင်တွေကကွန်ကြီးဆောင်းလျှောက်ထားပါတယ်ရေရှိမှာဆိုရင်အခက်အခဲရှိလာနိုင်တယ်လို့ VOA ကိုပြောပါတယ်ဖားကတ်မြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်တွေတိုးလင့်လာနေတဲ့အခြေအနေဟာစိုးရိမ်စရာအနေထားမှာရောက်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုထားပါတယ်ဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
ဖားကတ်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းပြည် SNA တပ်ဖွဲ့ရဲ့အခြေစိုက်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်တွေကထိုးစစ်ဆင်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကအပြန်အလှန်တိုက်ခိုက်ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီလ၈ရက်နဲ့၉ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးနေအိမ်400လောက်မီးလောင်ခဲ့ရပြီးဆယ်စင်းကျေးရွာနဲ့အနီးနားရွာတွေကဒေသခံ2000ကျော်လောက်ဟာတာမခန်နဲ့ဖားကတ်မြို့ဘက်ကိုတိမ်းရှောင်ခဲ့ကြပါတယ်။တာမခန်နဲ့အနီးနားကျေးရွာတွေမှာခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုဒုက္ခသည်တွေကိုအကူအညီပေးနေသူတူက VOA ကိုခုလိုပြောပါတယ်
။အခုစစ်ဆောင်တွေကလုံးဝတော့တာမခန်မှာ50လောက်ရှိတယ်။နောက်ပြီးတော့ကျွန်တော်ပူမမှာက100ကျော်လောက်ရှိတယ်။ပြီးတော့ကျွန်တော်ကျူတောင်ကျော်တို့နဲ့ယူတောင်တို့ကြော်လေးမှလည်း150နေရာလောက်တော့ရှိကြတယ်ဗျ။အားလုံးကတော့ဒီ900လောက်တော့ရှိနေတာ။ဖတ်တဲ့ကြော်ရော်တွေရောနောက်ပြီးတော့သူတို့လေကြောင်းနဲ့သူပြန်တော့ကြတဲ့ဟာရောသူတို့ပြန်အောင်မဖြစ်ဘူ
း။ဆယ်စင်းကျေးရွာမှာတိုက်ပွဲတွေပြင်းထန်ပြီးတဲ့နောက်ဒီလ17ရက်နေ့မှာပဲလူထောင်နဲ့ချီတာမခန်ကိုရောက်လာခဲ့တာပါ။တာမခန်မှာနေရာထိုင်ခင်းအခက်အခဲရှိတာကြောင့်စစ်ပြေးဒုက္ခသည်တွေကိုဖားကတ်မြို့နဲ့လုံခင်စိတ်မှုစတဲ့ကျေးရွာတွေမှာဖြန့်ခွဲနေရာချထားခဲ့ရပါတယ်။ဖားကန့်မျိုးအနီးနားကျေးရွာတွေကစစ်ပြေးဒုက္ခသည်တွေအခြေအနေကိုဖားကန့်ဒေသကကူညီသူတဦးက VOA ကိုခုလိုပြောပါတယ
်။ရောက်တယ်ရောက်တယ်ဖားကန့်မှာရောက်တယ်။မော်ချီကဖုန်ကြီးကျောင်းမှာရဲ့နောက်ဖုန်ကြီးကျောင်းရဲ့နောက်ပြီးတော့မော်မုံကဖုန်ကြီးကျောင်းမှာရဲ့ဒီ3နေရာရောက်။အဲမော်မုံဖုန်ကြီးကျောင်းမှာနေရာနဲ့ဆယ်လောက်ရှိတယ်။အဲ4နေရာမှာလည်းအဲ့လိုနေရာတော့နေရာတော့အဲ့လိုခွဲထားတယ်။ဟုတ်ရောခဏလောက်ရှိတယ်ဖားကန့်တော့ဒေတာလူမှုကွန်ရက်အကျင်းတွေလည်းလိုရရှိတယ်နောက်ဒီကနေ့ special offer ရှိတယ်အဲ့လိုလားကိုရရှိတယ်
တာမခန်ကစေဘေးဒုက္ခသည်တွေကိုကူညီသူကတော့အလူရှင်တွေမရှိတဲ့အတွက်ရေရှိမှာစေဘေးဒုက္ခသည်တွေရဲ့စားရေးတောက်ရေးကအခက်အခဲရှိလာနိုင်ကြောင်းအခုလိုပြောပါတယ
်တကယ်တော့ဒီလိုမွေးဖို့ဒီပေါ်တော့ကျွန်တော်ကလည်းအဲ့လိုအလူရှင်တွေတော့သွားပါဗျာ condition တွေကြီးနေပြီးတော့ကျွေးနိုင်မနိုင်ကြရပါဘူးဗျာအဲ့လိုရေရှိဆိုတော့ပြည်ပြမှာပါတော့
ဆယ်စင်းကျေးရွာကတိမ်းရှောင်လာသူတချို့ဟာမြစ်ကြီးနားမိုးညင်းမိုးကောင်းဟိုပင်မန္တလေးစတဲ့ဒေသတွေဘက်ကိုသွားရောက်တာတွေလည်းရှိပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဆယ်စင်းကျေးရွာဘက်မှာစီရေးတင်းမာမှုတွေဆက်ရှိနေကြောင်းအခုလိုပြောပါတယ်
။ခလုံးလုံးဆရာတော့တိုက်ပွဲပြန်ဖြစ်တဲ့တွင်ကတော့မတက်ဘူးခင်ဗျ။အဲကိုယ်ကအဆက်ပြေပေါ့နော်။အဲအဲ့ဒီတက်မှာအဲဒီစစ်ကောင်စီဘက်ကထူထားတဲ့စစ်ကြောင်းတွေနဲ့ပြန်မရောက်ဖို့မစင်းနေဘူးဆိုတော့ရတော့ဒီမှာလည်းမဖြစ်ပါဘူ
းဆယ်စင်းကျေးရွာဟာကချင်ပြည်နယ်နဲ့စကိုင်းတိုင်းထိဆက်တဲ့ဒေသမှာတည်ရှိတာဖြစ်ပါတယ်ဒီရက်ပိုင်းမှာတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းထိဆက်နေတဲ့ကတာမြို့နယ်ဗန်ပွေးကုန်းရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့သတင်းအသေးစိတ်မသိရသေးဘူးလို့ပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုယုံ UNOCHA ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဇူလိုင်လနောက်ပိုင်းကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလက်နက်ကင်ပဋိပက္ခနဲ့တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေတိုးလာနေတဲ့အတွက်အခြေအနေစိုးရိမ်စရာအနေထားရောက်နေပြီလို့သတိပေးထားပါတယ်။ဆယ်စင်းကျေးရွာမှာအင်ဂျင်300လောက်မီးရှို့ဖျက်ဆီးခံခဲ့ရပြီးလူ2000လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုUNOCHA ကအကူအညီတွေပေးပို့နေတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ကအရတားလူနေအိမ်တွေကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းလက်နက်ကင်တိုက်ပွဲတွေအတွင်းကျေးရွာတွေမှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေရက်ဆက်ထွက်ပေါ်နေပြီးတော့အခုဆိုရင်မြန်မာနိုင်ငံမှာနေအိမ်ဆုံးခွာထွက်ပြေးရသူ9သိန်းကျော်အပါအဝင်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ခိုကိုရမဲ့ဒုက္ခရောက်နေသူတသန်း2သိန်းရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှု UNOCHA ကပြောပါရယ်ဖားကတ်မြို့နယ်အတွင်းထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက် ်လက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်း UNOCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။